ကနေ့မှာကြားရောက်ခဲ့တဲ့ပြည်ထောင်စုနေမှာသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဆုံခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံမှုမှာတော့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာကတိကဝတ်ပြုချက်ကိုလက်နက်ကိုင်အဖွဲ့၄ဖွဲ့ကနေသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပြီးကျန်တဲ့အဖွဲ့တွေကလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူး။ဒီတွေ့ဆုံပွဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အပြစ်ခတ်ရစရဲကိစ္စရနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစိုးရအဖွဲ့နိုင်ငံရေးပါတီအဖွဲ့တွေအနေနဲ့အမြင်တူညီမှုရှိတယ်လို့တိုင်းရင်းသားကောင်ဆောင်တွေကပြောပါရယ်ဒီအခြေအနေကို VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားတာပ
ါဟုတ်ကဲ့ပါသမရကြီးဦးသိန်းစိန်ရဲ့ဖိတ်ကြားချက်အရပြည်ထောင်စုနှင့်ညစာစားပွဲနဲ့တွေ့ဆုံပွဲကိုနိုင်ငံတော်သမရအပါအဝင်အစိုးရဖွဲ့ဝင်တွေတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီခေါင်းဆောင်တွေကဒီကနေ့နေပြည်တော်စပူတီရီဟိုတယ်မှာတွေ့ဆုံဆွေးနွေးခဲ့ရမှာတော့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြန်ရေးဆိုင်ရာကတိကဝတ်ပြုချက်ကိုလက်နက်ကိုင်ဖွဲ့၄ဖွဲ့ကနေသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ DGPA ဖွဲ့ရဲ့ပြောရေးစကားရှိသူဘူမူစောမောင်လေးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့တွေ့ဆုံနေတဲ့ငြိမ်းချမ်းရေးပေါ့အခါရက်စကိုနည်းနည်းလေးဖျားတော်ပြီးတဲ့သဘောဆောင်တဲ့ဒီအမျိုးသားပြန်လည်တင်မြန်ရေးဆိုင်ရာကတိကဝတ်ပြုမှုဆိုတဲ့လက်မှတ်ထိုးတဲ့စာလေးတစ်ကြောင်တော့ထိုးနိုင်တာပေါ့ဗျာအဲဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပိုင်းအဖွဲ့တွေထဲမှာအခုဒီနေ့တက်တဲ့အဖွဲ့ကြီးက73ဘွဲ့ရှိတယ်ဗျာ73ဘွဲ့ထဲမှာတော့လူဖွဲ့တော့ဒီကျွန်တော်တို့ဟိုဒီကိုပါမယ်အကင်းကြီးရဲ့ကင်းကြီးစီစီရဲ့တော့ SSC ပေါင်းပိုင်းပေါ့ဒီရက်စတဲ့အဖွဲ့လေးဖွဲ့တော့အဲ့ဒီကတိကူးစင်းလုံးလမောက်ကိုပြစ်တယ်ဗျာကြီးကြီးရာဖို့ရဲ့ပြီးတော့ဒီနိုင်ငံကြီးကိစ္စကိုနိုင်ငံကြီးနည်းနဲ့ပဲဖြေရှင်းခြင်းနဲ့ကိစ္စပေါ့ဗျာ
အချက်6ချက်ပါဝင်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂရီးပြုချက်တွေထဲမှာတနင်္ဂနွေလုံးပြည်ကရက်စရေးစာချုပ် NCA ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ရေးအတွက်ပူးပေါင်းလှုပ်ဆောင်ဖို့အချက်တွေလည်းပါဝင်နေပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂတိကဝတ်ပြုချက်ကို DGPA ဖွဲ့ရဲ့ KNU ခေါ်ကရင်မျိုးသားစည်းရုံးရဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ဖွဲ့ရဲ့တောင်ပိုင်းချမ်းပြည်သမတော် RCSSSA ဖွဲ့တို့ကနေလက်မှတ်ရေးထိုးခဲ့ပြီးဂျန်တဲ့ဖွဲ့တွေကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာကတိကဝတ်ပြုချက်ဟာဥပဒေကြောင်းရာစာချုပ်ပုံစံမဟုတ်ပဲငြိမ်းချမ်းရေးခရီးရအောင်ဆက်သွားမဲ့စန္ဒပြုမှုလို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းရာရှိဦးလမောင်ရွှေကပြောပါတယ
်အဓိကကတော့စာချုပ်မဟုတ်တဲ့အတွက်ကျွန်တော်နားလည်သလောက်တော့ဥပဒေသဘောရဆိုရင်ဒါအနံ့ပိုင်းနေပါပဲငြိမ်းချမ်းရေးကိုကျွန်တော်တို့ရအောင်ဆက်သွားကြမယ်ဆိုတဲ့စန္ဒပြုမှုပေါ့နော်ကတိကဝတ်ပြုချက်ပါပဲအဲ့တော့ဒီကတိကဝတ်ပြုချက်ကိုလည်းကျွန်တော်ဆွေးနွေးကြပါတယ်အထုံးနဲ့ပေါ်လို့ရှိရမယ်ထုံးနဲ့ပေါ်လို့ရှိတယ်။ကျွန်တော်တို့ထူးခြားချက်ကတော့ဒီနေ့ကတိကဝတ်ပြုချက်ကကျွန်တော်နိုင်ငံသားပြည်အောင်နေနဲ့နားလည်တာတော့ဒီလက်မှတ်ရေးထိုးတဲ့သူတွေကသူတို့ကိုသူတို့လည်းကတိပြုတယ်
။ဒီကနေ့တွေ့ဆုံပွဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အပြစ်ခတ်ရစရေးကိစ္စရနဲ့ပတ်သက်ပြီးဆွေးနွေးချက်တွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအစိုးရဖွဲ့ဝင်တွေနိုင်ငံရေးပါတီဖွဲ့တွေအနေနဲ့အမြင်တူညီမှုရှိနေတယ်လို့ DNLU ကပို့မြူရာလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကခုလိုပြောပါတယ
်။အဲဒီပြည်သူ့မှုအခြေအနေမှာတော့ကျွန်တော်တို့ဒီဖယ်ရပြည်တော်စုတိဆောက်ရေးနဲ့ပတ်သက်ရင်အစိုးရကမှရောကျွန်တော်လက်နက်နိုင်တိုင်းလာဖွဲ့စီပြီးရောနိုင်ငံရေးပါတီရောအားလုံးမှာတူညီတဲ့သဘောထားကဖယ်ရပြည်တော်စုတိဆောက်ရေးဆိုတဲ့သဘောထားအပြင်မှာအားလုံးပြည်သူရှိပါဒါကိုကျွန်တော်တို့တွေ့ရတယ်။နောက်တစ်ခုကငြိမ်းချမ်းရေးလေအနှံ့အမြန်ရရှိအောင်ကြိုးပမ်းကြမယ်ဆိုတဲ့သဘောထားဒါတို့လည်းတကယ်ရင်းနဲ့ငယ်ကလည်းပြောကြတယ်လို့ကျွန်တော်အဲ့ဒါကိုတောင်းမြင်ရပါတယ်။သို့တော့ခုနလိုဒီစာချုပ်စာတမ်းကိုလက်မှတ်ရေးမရေးထိုးနိုင်တဲ့အခြေအနေတွေလည်းပြန်လာအဖြစ်နားလည်မှုရှိကြတယ်လို့ကျွန်တော်အဲ့ဒါမြင်ပါတယ်။ဒါကြောင့်ဒီနေ့ပေါ်ရတော့ကျွန်တော်တို့ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ကိုအခြေလေပေါ့လေညှိနှိုင်းဆွေးနွေးကြတယ်။ဟိုအပြန်လာအဖြစ်ကပုံမှန်လေးလေးပဲပြောကြဆိုကြနိုင်တဲ့ပမာဆိုအခြေအနေကျွန်တော်တို့ရှုမြင်နေပါတယ်။
DNLU အနေနဲ့အဖွဲ့အစည်းညှိနှိုင်းဆွေးနွေးထားတာမရှိသေးတဲ့အတွက်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာကတိကဝတ်ပြုချက်ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးဘူးလို့လည်းဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်။ဒီကနေ့တွေ့ဆုံမှုမှာနိုင်ငံတော်သမ္မတအပါအဝင်အစိုးရဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပရမဘိုင်းမှာတွေ့ဆုံခဲ့ပြီးဒုတိယဘိုင်းမှာနိုင်ငံတော်သမ္မတဒုတိယသမ္မတတွေလွှတ်တော်ဥက္ကဋ္ဌတွေသမ္မတကိုစားပြုကိုယ်စားလှယ်တွေအစိုးရဖွဲ့ဝင်ကြီးတွေတိုင်းရင်းသားရေးရာဝင်ကြီးတွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့က73ဖွဲ့ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဖိတ်ကြားထားတဲ့လက်နက်ကိုင်ဖွဲ့16ဖွဲ့နဲ့ကကချင်လွတ်လပ်ရေးဖွဲ့ KNU တန်းပလောင်လူမျိုးရေးသမ္မတ TNL ၊ကရင်နီမျိုးရသုတ်သက်ရေးပါတီ KMPP ဖွဲ့တို့ကအကြောင်းမျိုးမျိုးကြောင့်တက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။ပြည်တော်စုနှင့်အခမ်းအနားကိုတက်ရောက်နိုင်ခြင်းမရှိတဲ့ကချင်လွတ်လပ်ရေးဖွဲ့ KNU နဲ့ပလောင်တပ်ဖွဲ့ DNL တို့ကတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့တနင်္ဂနွေလို့အပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCT နဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဒီကနေ့မှကြားရောက်တဲ့ပြည်တော်စုနှင့်သဘောထားကြီးညာချက်သဆောင်ကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ။